မြန်မာဒီမိုကရေစီရေးအတွက်မိသားစုတစ်ခုတည်းကနေညီကိုတွေလိုက်ပါဝင်ခဲ့တဲ့ထဲမှာကိုသက်ဝင်းအောင်တို့ညီကိုတွေလည်းရှေ့တန်းကနေပါဝင်ခဲ့သူတွေဖြစ်ပါတယ်။ကိုသက်ဝင်းအောင်ဆိုတာသူ့ရဲ့ကိုပိုင်နိုင်ငံရေးခံယူချက်နဲ့ယက်တီချက်ကြောင့်ထင်ရှားသလို88မျိုးဆက်ကြောင်းသားကောင်းဆောင်တယောက်ဖြစ်တဲ့ကိုပြုံးချူရဲ့အငယ်ဆုံးညီဖြစ်လဲလူသိများပါတယ်။ဒါကြောင့်ကွယ်လွန်သူကိုသက်ဝင်းအောင်ရဲ့နိုင်ငံရေးဘဝအစကိုလေ့လာမိတဲ့အခါမှာ
သူရဲ့အလေးထားကအလုပ်တစ်ခုကိုသူလျှို့ဝှက်ပြီးလုပ်တတ်တယ်။ကျွန်တော်ကတော့မှတုံတုံအပြစ်မပေးဘဲနဲ့သူလုပ်လို့ရှိတယ်။နောက်ပြီးတော့သူကငွေချင်းနေပေါ်မှာအရန်တန်ရောစဉ်ကြီးဆိုလို့တချို့ငွေချင်းနေရပြပြကြရဆိုလို့ရှိရင်အနစ်နာခံမှုကငွေချင်းနေပေါ်မှာသူအားကြီးတယ်။ကျွန်တော်ကရှေ့ဆင်မှာတကယ်လို့ငွေချင်းနေအုပ်စုနဲ့လှုပ်ဆောင်နေတဲ့အချိန်မှာတဝင်းအောင်ကလည်းသူတို့အခြေခံပညာကျောင်းကငွေချင်းနေနဲ့ငငယ်ကြီးလုပ်နေကြတယ်
။ကိုတဝင်းအောင်ရဲ့ကိုပြုံးချူပြောသွားတာပါ။1996ခုနှစ်ဒီဇင်ဘာလကျောင်းသားလှုပ်ရှားမှုမှာကိုတန်ဝင်းအောင်ပါဝင်ခဲ့ပြီးဒီလှုပ်ရှားမှုကြောင့်စစ်ထောက်လိုင်းကကျောင်းသားတွေကိုလိုက်လံဖမ်းဆီးတဲ့အခါမှာသူဟာသူ့တငယ်ချင်းရဲဘော်တွေနဲ့အတူနယ်စပ်ဖြတ်ပြီးထိုင်းနိုင်ငံကိုရောက်သွားခဲ့ပါလေ။အဲ့ဒီချိန်မှာသူ့ကိုလူချင်းပထမဆုံးတွေ့ခဲ့ဘူးတဲ့အကြောင်းပြောပြသူကတော့နိုင်ငံရေးကျင်းသားများကူညီဆောင်ရွက်ရေးအသင်း AAPP ရဲ့အတွင်းမှုကိုတိတ်နိုင်ပါ
ကိုမင်းစကိုရဲတင်စားပေါ့လေသူတို့၃ယောက်အပါဝင်ကျွန်တော်တို့၅ရက်ခွဲလောက်လမ်းလျှောက်လာခဲ့ရတယ်ကျွန်တော်တို့ရှိုးလေးတွေဆက်ရတယ်ကျွန်တော်တို့ဖြားတယ်ချောင်းတွေဖြားတယ်မိုးရတယ်မှာအမိုးကမဲ့အိပ်ရတယ်သူ့ရဲ့စွမ်းအားကိုကူညီတတ်တဲ့စိတ်ကအဲ့မှာတော်တော်လေးပေါ်တယ်လို့ပြောလို့ရပါတယ်ဥပမာကျွန်တော်တို့ဆက်လာခဲ့တဲ့အချိန်မှာမိုးမကောင်းတဲ့ငွေကြေးတွေတော့သူကတစားကြီးတွေတိုက်တယ်အစားစာလေးတွေးတယ်သူ့ငွေကြေးထိုင်ရမယ်ပိုးထုတ်တယ်ဆန်ကျိုးတွေကိုသူကကိုယ်ကလေးလေဆိုတော့သူလည်းဘာပေါ်ကူညီကိုတွေကိုကြည့်ပြီးတော့သူ့ကိုလေသာတပ်ဖို့ထားခဲ့တာ
ကိုတဝင်းအောင်ဟာ1998ခုနှစ်မှာထိုင်းနိုင်ငံကနေမြန်မာနိုင်ငံနဲ့ရှုဝက်ပြန်ရောက်သွားပြီး1990ရွေးကောက်ပွဲအနိုင်ရပါတီတွေကိုပြည်သူ့လွှတ်တော်ခေါ်ပေးဖို့တောင်းဆိုတဲ့လှုပ်ရှားမှုဆောင်ရွက်ခဲ့ပါတယ်ဒါကြောင့်ဒီတစ်ချိန်မှာတော့ထောင်လိုင်းရေးတွေရဖန်ဆီးတာခံရပြီးဆွဲချက်ပုံမှန်အမျိုးမျိုးနဲ့ထောင်ဒဏ်59နှစ်ချမှတ်ခံလိုက်ရပါတယ်ကိုတဝင်းအောင်ထောင်ကြပြီးတဲ့နောက်မှာအင်းစိန်ထောင်ကနေသခိုင်းတိုင်းကလေးထောင်ခန်းဒီထောင်တွေကိုအစဉ်စဉ်ပို့လိုက်သလိုထောင်ထဲမှာလည်းအကျဉ်းသားရပိုင်ခွင့်တွေအတွက်အစာငတ်ခံဆန္ဒပြလို့နှိပ်စက်အေးအေးယူခံရပြီးငှက်ဖျားရောဂါလည်းခံစားလိုက်ရပါတယ်။အဲဒီကနေကိုတဝင်းအောင်ကျမ်းမာရေးတစတစချို့ယွင်းလာတဲ့အတွက်မန္တလေးထောင်ကိုပို့ထားရကနေကွယ်လွန်သွားတာလို့ကိုပြုံးချူကပြောပါတယ
်။နောက်ဆုံးမှလူမဆန်စားဆက်ဆံရမှုကြီးကြောင့်ရောဂါအခြေအနေပိုဆိုးလာပြီးတော့ထောင်ပြောင်းပြီးတော့မန္တလေးကိုရောဂါကူးဖို့အတွက်ရောက်လာတဲ့အနေအထားတွေရောက်ခဲ့ကျွန်တော်တို့ပတ်ပြီးတော့သူ့မှာအင်အားချိနေနေတယ်နောက်ပြီးတော့အောင်ကျော်ထိခိုက်မှုတွေရှိရတယ်နောက်ပိုင်းကျတော့လက်တွန်းလှဲနဲ့ထောင်ဝင်စာကိုထွက်တွေ့ရတဲ့ပုံသဏ္ဍာန်မျိုးတွေရောက်လာတယ
်ကိုတန်ဝင်းအောင်ဟာ88လွန်နှစ်ကာလတွေမှာတော့နိုင်ငံရေးနဲ့အမှုပညာဆိုင်ရာစာပေတွေကိုအထူးလေ့လာလိုက်စားလာခဲ့တယ်လို့ကိုပြုံးချူကပြောပါတယ်သူဟာအေးစေးတည်ငြိမ်ပြီးဘာသာတရားကျင့်ကြံအားထုတ်သူလည်းဖြစ်တယ်လို့ကိုတိတ်နေကပြောပါတယ
်ချင်းနိုင်မှာသူအတူတူနေကြတယ်အဲ့ဒီဘာလဲသူတို့နားမှာဝောက်မောင်းဖုန်းကြောင်းတော့ရှိပါတယ်သူအိမ်ကပြတ်သွားတယ်ဆိုလို့ရှိရင်မတူကူမှမေးတယ်လို့သူအဲ့ဖုန်းကြောင်းကြတယ်တရားကထိုင်တယ်သူလိုတာကတော့သူကဒီဒီမြေမြေအေးနေလို့ဒီလေလူတယောက်လိုပြောလို့ရပါတယ်သူကဘဟုမခံတဲ့စိတ်ဓာတ်မျိုးတွေရှိတယ်သူကဒီဒီလိုကိုချစ်တတ်တယ
်ကိုတဝင်းအောင်ဟာဆေဆူးကလက်အောက်မန္တလေးအကျဉ်းထောင်ထဲမှာဝေဒနာတွေခံစားရင်2006ခုနှစ်အောက်တိုဘာလ16ရက်နေ့မှာကွယ်လွန်သွားခဲ့ပါတယ်
အဲ့ဒီအချိန်ဒီမှာတိကျတဲ့ကုသခြင်းမပေးနိုင်တဲ့အတွက်မလိုလားတဲ့ဆုံးရှုံးမှုတွေဆက်ပြီးခံစားနေရတယ
်။သူ့အယိုးပြအိုးတော့မိသားစုတွေနဲ့သူ့တငယ်ချင်းမိတ်ဆွေတွေကမန္တလေးကြာနေကန်တုတ်တံမှာကုသွင်းထားကြပါတယ်ခင်ဗျာ။